မင်္ဂလာပါရှင်ဒီတစ်ပတ်မှာလဲတိုင်းနယ်ပြည်နယ်အနှံ့မှာဖြစ်ပေါ်နေတဲ့လေယာဉ်မြေပိုင်ဆိုင်ခွင့်လက်မှတ်ပုံစံခွန်ပြဿနာတွေအကြောင်းဆက်ပြီးဆွေးနွေးသွားပါမယ်2012လေယာဉ်မြေဥပဒေထွက်ပေါ်ပြီးတဲ့နောက်ပိုင်းထုတ်ပေးလာတဲ့ပုံစံခွန်ဆိုတာခရံတစ်မျိုးဖြစ်ပါတယ်တောင်သူတွေအတွက်လေယာဉ်မြေလုတ်ပိုင်ခွင့်လက်မှတ်ဖြစ်ပြီးပေါင်လို့ရောင်းလို့ရသလိုအမွေဆက်ခံခွင့်လွှဲပြောင်းခွင့်တွေလည်းရှိပါတယ်ပုံစံခွန်တွေလျှောက်လို့ရတယ်ဆိုတဲ့အချိန်မှာတောင်သူတွေဟာလက်ရှိလဲလုပ်နေတာပဲမလျှောက်လဲရတာပဲဆိုတာမျိုးနဲ့နားလည်မှုလွဲပြီးပုံစံခွန်မလျှောက်ပဲထားတဲ့သူတွေလည်းရှိခဲ့ပါတယ်နောက်ပိုင်းမှာပုံစံခွန်ရှိမှလဲပိုင်ဆိုင်ခွင့်ရတာကြောင့်မဖြစ်မနေလိုအပ်တယ်ဆိုတဲ့အသိရှိလာချိန်မှာပုံစံခွန်ကိုအလူရဲ့လျှောက်လာကြပါတယ်ပုံစံခွန်ဟာတောင်သူတွေအတွက်ပိုကောင်းအောင်လုပ်ပေးတာဖြစ်ပေမဲ့လက်ရှိမှာပုံစံခွန်ကြောင့်ပဲလေယာဉ်မြေပြဿနာတွေဟာပိုရှုပ်ထွေးလာပြီးငွေမရှိသူတောင်သူအများစုမှာပိုပြီးဒုက္ခရောက်နေရပါတယ်အခုဆိုရင်ပဲစကိုင်းတိုင်းခင်ဦးမြို့နယ်မြေစင်းင်းကနေကျော်ပြီးကံပလူမြို့နယ်မဲဆဲတော်ကလေယာဉ်မြေတွေကိုမူလတောင်သူတွေအစားတက်သီးစားတောင်သူတွေကိုသာပုံစံခွန်ထုတ်ပေးထားတဲ့ကိစ္စတစ်ခုရှိနေပါတယ်။ဒီအတွက်မြို့နယ်တာဝန်ရှိသူတွေတွေ့ဆုံစစ်ဆေးပြီးခင်ဦးမြေစင်းကပုံစံခွန်ထုတ်ပေးထားတဲ့လေယာဉ်မြေဟာကန့်ဘလူအပိုင်ဖြစ်တယ်လို့အတည်ပြုပေးလိုက်ပါတယ်။အဲ့ဒီနောက်မှာလည်းပုံစံခွန်ကိုတက်သီးစားတွေကိုပဲဆက်လက်လုပ်ကိုင်ခွင့်ပြုထားတဲ့အတွက်မူလတောင်သူတွေဟာနစ်နာလျက်ရှိပါတယ်။ကရင်ပြည်နယ်ဖမ်းအံမြို့လိုင်းပုံရွာမှာနှစ်ပေါင်း40ကျော်လောက်ကနေလက်ရှိအထိလုတ်ကင်နေတဲ့မူလတောင်သူကိုသက်ဆိုင်ရာက2023မှာပုံစံခွန်ထုတ်ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီမြေကိုပဲတကြိမ်တစ်ခါမှလည်းမလုတ်ခဲ့ဘူးသူကအယောင်းဝဲစာချုပ်ပြပြီးမူလတောင်သူကိုတရားစွဲဆိုထားတဲ့ပြဿနာလည်းရှိနေပါတယ်။မန္တလေးတိုင်းမြင်းညံမြို့နယ်မှာတောင်သူ900တောင်သာမြို့နယ်ကတောင်သူ1200ငန်းစုံမြို့နယ်မှာတောင်သူ840ကျော်နှထိုးကြီးမြို့နယ်တွေကတောင်သူ3200စတဲ့တောင်သူ9900ကျော်ဟာပုံစံခွန်ရရှိဖို့သက်ဆိုင်ရာကိုလျှောက်ထားခဲ့ကြပါတယ်ခုချိန်ထိတောင်သူတွေလက်ဝယ်မှာပုံစံခွန်မရသေးတဲ့အတွက်နိုင်ငံတော်ကထုတ်ချေးတဲ့စိုက်ပျိုးစရိတ်ချီးငွေမရတာကြောင့်အလွန်နစ်နာနေရပါတယ်။ပဲခူးတိုင်းကပုံစံခွန်ပြဿနာကငွေပေးမှထုတ်ပေးမယ်လို့ပြောတာတဲ့ကိစ္စဖြစ်ပါတယ်။ဒီအကြောင်းကိုပဲခူးမြို့ကံရိုးကြီးရွာကတောင်သူဦးဖုံးကျော်ကအခုလိုပြောပါတယ်။
ပုံစံခွန်ကျွန်တော်တို့2023မှာချတယ်ကတည်းကတော့သူတို့ဒီမြေတိုင်းကိုကိုလာပါနေပြီးတော့ခမည်းမကြီးသားတွေလည်းဆက်ဆက်ရှိနေတာပဲခမည်းပိုင်ကြီးဆိုတာလည်းကျွန်တော်သိနေတာပဲအဲနောက်နေ့ကျမှလုပ်သွားဆိုတော့ကျွန်တော်က2024မှာတခါအဲ့ဒီချလိုက်တဲ့အခါကျတော့ကျွန်တော်တို့ဘယ်လိုပြောလို့ဆိုတော့ခမည်းငွေတိုင်းပေးလို့ရှိရင်မယ်ကျွန်တော်တို့ကြီးသားပုံစံခွန်အခုချက်ချင်းလုပ်ပေးမယ်ဆိုတော့အဲ့တော့ကျွန်တော်မှလည်းမရှိဘူးဆိုတော့ကျွန်တော်တို့ကဒီဥစ္စာကိုမပေးနိုင်တဲ့အခါကျတော့ဒီလေယာဉ်မလုံးနဲ့ဆိုပြီးတော့လာတာတော့ပဲဥပဒနာပြတ်တော့တာ
အလားတူမန္တလေးတိုင်းကြောက်ဆယ်မြို့တမန်သလင်းကျေးရွာမှာမူလတောင်သူကိုပုံစံခွန်ထုတ်ပေးပြီးကမှမြေပြင်မှာလေယာဉ်မရှိတဲ့ပြဿနာတုံလုံးကျေးရွာမှာလည်းမူလတောင်သူကိုပုံစံခွန်ထုတ်မပေးဘဲလေယာဉ်နဲ့မသက်ဆိုင်တဲ့သူကိုပုံစံခွန်ထုတ်ပေးတဲ့ပြဿနာရဲရွာမှာနှစ်ပေါင်းများစွာလုတ်ကင်လာတဲ့ဓမ္မဦးချတောင်သူ6ဦးပိုင်လေဧက80ကိုပုံစံခွန်ထုတ်ပေးထားခဲ့ပေမဲ့2018ထဲမှာမြေလွတ်မြေရိုင်းဆိုပြီးထုတ်ပေးထားတဲ့ပုံစံခွန်ကိုတိုင်းလက်စီအမိတ်နဲ့ပြန်သိမ်းသွားတဲ့ပြဿနာတွေစတာတွေလည်းရှိနေပါတယ်။မွန်ပြည်နယ်ရေးမြို့နယ်ခေါ်စာမြို့မှာတော့2014ထဲကပုံစံခွန်လျှောက်ထားပေမဲ့ဥယျင်ခြံလုတ်ကင်သူ50ရာခိုင်နှုန်းလောက်ပဲပုံစံခွန်ရထားသေးပါတယ်။တောင်သူတွေလုတ်ကင်နေတာနှစ်ပေါင်းများစွာကြာခဲ့ပေမဲ့မြေကုန်ပြေစာမပြနိုင်တာကိုအကြောင်းပြပြီးကြပြန်ဝတ်နဲ့မကြီးကြီးရွာစတဲ့ကြီးရွာပေါင်း14ရွာကတောင်သူဦးရေထက်ဝက်ခန့်ကိုပုံစံခွန်ထုတ်မပေးတဲ့ပြဿနာတွေလည်းရှိနေပါတယ်။ပုံစံခွန်ပြဿနာတွေနဲ့ပတ်သက်ပြီးပြည်အောင်စုတိုင်းသာတောင်သူလယ်သမားသမ္မကအတွင်းရေးမှုကိုစော်ရန်ကအခုလိုတုံ့သက်ပြောပါတယ်။
ဟုတ်တယ်နည်းလေအမေဥပဒေအရပေါ်လာတဲ့ပုံစံခွန်ဆိုတာကတော့တောင်သူလယ်မှာပြီးပိုပြီးကောင်းလာအောင်တဲ့လ လုပ်ပိုင်ခွင့်တွေလည်းရလာအောင်နောက်ကဘိုးဘွားအစဉ်ဆက်လိုက်ကျွန်တော်တို့ဒီဥစ္စာကိုခံစားခွင့်တွေရောလွှဲပြောင်းခွင့်တွေရောရောင်းချခွင့်ပေါင်းနှံခွင့်ကိုကောင်းလုပ်လိုက်တာပဲဒါပေမဲ့အခုလက်ရှိဖြစ်နေတာအဲ့လိုမဟုတ်ခဲ့နဲ့တရားမြေသိမ်းလိုက်မှုပြဿနာတွေမှာဆိုလို့ရှိလို့ရှိရင်လည်းခေတ်ဆက်ဆက်သိမ်းလာတဲ့လူတွေကိုပဲပုံစံကွန်ချပေးလိုက်တဲ့အတွက်မူလလေသမားတွေလည်းမရဘူးအငင်းပွားမှုတွေမှာလည်းဝင်များတရားနိုင်ဆိုတာမျိုးလိုပေါ့နော်အဲပုံစံခွန်ကိုအပြန်လျှောက်ခွင့်ရှိတဲ့စုံစည်းကားမှုပေါ့နော်ခြားဆားလက်ဆံမှုတွေအားကြီးတဲ့လူမှုဖွဲ့စည်းဖြစ်တဲ့အခါကျတော့ပုံစံခွန်ကိုလုပ်ပေးပိုင်ခွင့်ရှိတဲ့လေစီရီရပဲသူနဲ့အရင်းတင်းတဲ့လူတွေချပြီးတဲ့လေမားတွေကဒီပုံစံခွန်ကြောင့်ကိုပဲတော်တော်ဒုက္ခရောက်နေပုံလေးမျိုးနဲ့လိုဟာမှုမှာအမှုပေါင်းရဲ့35ရာခိုင်နှုန်းလောက်ကပုံစံခွန်ကြောင့်လေသမားတွေကဒုက္ခရောက်နေဖြစ်တဲ့
နောက်ပိုင်းမှာပုံစံခွန်ဟာလေယာမြေညင်းပွားမှုတွေဖြစ်တဲ့အခါလေစီအဖွဲ့တွေကလည်းပုံစံခွန်နဲ့ဆုံးဖြတ်ပါတယ်။တနိုင်ငံလုံးမှာရှိတဲ့လေယာမြေပြဿနာတွေရှင်းတဲ့အခါမှာလည်းအောက်ခြေလေစစ်ကော်မတီအဆင့်ဆင့်တွေကပုံစံခွန်ကိုတက်တည်ယူပြီးပုံစံခွန်ရှိတဲ့သူကိုသာစဉ်းစားပေးပူဇော်ပေးစဉ်းစားတာတွေရှိတဲ့အတွက်ပုံစံခွန်ဟာအရေးပါတဲ့အနေအထားမှာရှိနေပါတယ်။ဒါကြောင့်လေသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ပုံစံကွန်ကိုလှုပ်ပေးတဲ့အခါဥပဒေလှုပ်ထုံးလှုပ်ရင်းတွေနဲ့အတူမှန်မှန်ကန်ကန်တိတိကျကျစောင့်ရက်ပေးဖို့လိုပါကြောင်းတိုက်တွန်းလိုက်ရပါတယ်။နောက်ပိုင်းမှာပုံစံကွန်ဟာလေယာမြေညင်းပွားမှုတွေဖြစ်တဲ့အခါလေစီအဖွဲ့တွေကလည်းပုံစံကွန်နဲ့ဆုံးဖြတ်ပါတယ်။တနိုင်ငံလုံးမှာရှိတဲ့လေယာမြေပြဿနာတွေရှင်းတဲ့အခါမှာလဲအောက်ခြေလေစစ်ကော်မတီအဆင့်ဆင့်တွေကပုံစံခွန်ကိုတက်တည်ယူပြီးပုံစံခွန်ရှိတဲ့သူကိုသာဦးစားပေးစဉ်းစားတာတွေရှိနေတဲ့အတွက်ပုံစံခွန်ဟာအရေးပါတဲ့အနေအထားမှာရှိနေပါတယ်။ဒါကြောင့်လဲသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ပုံစံခွန်ကိုလှုပ်ပေးတဲ့အခါဥပဒေလှုပ်ထုံးလုပ်ငန်းတွေနဲ့အတူမှန်မှန်ကန်ကန်တိတိကျကျစောင့်ရွက်ပေးဖို့လိုအပ်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။ယေရှုတင်ပါတယ်ရှင်။ညီမခင်မျိုးတွေပါ